က်ခဲ့ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီပတ်ဝန်းကျင်ဆူညံတန်တွေကြောင့်တချို့ညှဉ်းပန်းကြတာတွေပြဿနာတက်ကြတာတွေကြုံနေရတာမို့ဒီအိမ်တွင်းအိမ်ပြင်ဆူညံတန်ကဂျမားရေးအတွက်ကဘလို့အန္တရာယ်ရှိနိုင်တယ်ဘလို့ထိမ့်သိမ်းကာကွယ်သင့်တယ်ဆိုတာတွေကိုကျွန်တော်တို့ဆွေးနွေးအောင်ဆရာရင်အဲ့တော့မြန်မာနိုင်ငံမှာဆူညံတန်တွေအနေထားဘလို့ရှိနေပြီးတော့သူတေသနာတွေရောဆူညံတန်တွေရဲ့အကျိုးဆက်တွေကိုဘာတွေသိထားလဲဆရာရင
်ကျွန်တော်တို့ကလေးငငယ်တဲ့ရပါတော့လူကြီးအတန်းနေမှာလော့စပီကာကြီးနဲ့ဖွင့်နေသူကမနက်တိုင်းဟစ်တယ်လို့ပြောရတာပါနော်ဒါကတကြာလုံးတစ်မျိုးလုံးသိအောင်မနက်မှာကျွန်တော်လော့စပီကာကြီးချိန်ပြီးတော့ကျွန်တော်ဟောတာပါနော်အဲ့တော့အတန်းမျိုးကျွန်တော်တို့ပိုင်းခိုင်းတမျိုးကကိုတာယာနာပိုပဲဖြစ်တဲ့ဂီတာထံလေးပေါ့အဲ့ဒီကနေမှအတန်းသူတို့ပြောတဲ့ volume အကျယ်ကြီးပေါ့နော်ဟောတဲ့ခါကျတော့ဆူညံတာတက်ပြောင်းလဲသွားတာပေါ့အရင်တော့ကျွန်တော်ရန်ကုန်မှာလဲမော်တော်ကားကြီးဟိုနေတီးကြတာပေါ့အရင်ကဆူညံတယ်ဒါတိတ်မကြခင်ကဒီကားဟွန်းတယ်ကင်းမဲ့ဆုံးဆိုပြီးမျိုးလေးမှလုပ်လိုက်တော့အဲ့ဆူညံတယ်တော့ညော့သွားတယ်အဲ့ကြားမှာအတန်တွေကိုမလို့ပဲနဲ့အကျယ်ကြီးဖွင့်တာပေါ့ဆူညံတယ်ဖြစ်သွားတော့လူတွေမှာတော်တော်လေးစိတ်နှောက်ရဖြစ်တာပေါ့နော်အဲ့တော့လက်ဖက်ရည်ဆိုင်တွေကာရာအိုကေဆိုင်တွေလမ်းဘက်မှာဖလာဝါတွေပါရောင်းနေတိုင်ရင်စေးရောင်းနေအကုန်လုံးတော့အလူခံပေါင်းစုံပေါ့နော်ကျွန်တော်တို့တယ်လီဖုန်းပြောလို့မရဘူးသူတို့ဝင်လာပြီဆိုလို့ချင်းတော်တော်နှောက်ရဖြစ်တာနော်အတန်မဆဲတဲ့ပထမဆိုပြီးတော့ဒီဘာလုံးကိုခါတဲ့ဒါဘာသာရေးနဲ့တော့ညွေတာပေါ့လေတဝိမဲ့လဲဘော်လုံးတွေရမ်းကျဲတော့လူတွေမှာနှောက်ရတယ်ဖြစ်တယ်အဲ့တော့သူ့ရည်နာလှုပ်ထားတာကအဲ့လိုဆူညံတဲ့ညောက်ပါလေဖြစ်တယ်လေဆိုတာမဟုတ်ပေမဲ့အမေရိကန်နိုင်ငံမှာသူ့ရည်နာပြတာလက်ချက်နဲ့ကလေးကနားထောင်တာလက်ချက်ကိုအနံကုန်ဖွင့်ထားတဲ့ခါကျတော့အဲ့ဒီအမေရိကန်ကလေး၁၀ယောက်မှာတယောက်ကနားလေးတဲ့ယောဂါတွေရတယ်ပါကြောင့်လဲဆိုဒီလိုနားထဲမှာခုနအီယာဖုန်းပေါ့ဗျာတတ်ထားပြီးတော့လမ်းတော့ရထားစီကားမောင်းပေါ့အကုန်လုံးကျွန်တော်သူညံတဲ့တစ်ချိန်လုံးတတ်ထားတဲ့ခါကျတော့သူညံတဲ့ညောင်းနားလေးတာတွေကိုဖြစ်တယ်ကျွန်တော်နိုင်ငံမှာလည်းအဲ့လိုလေးတော့တွေ့လာရတာပေါ့နော်တော်တော်များများကတော့ကြီးကျယ်တဲ့သူတွေညာတော့မရှိပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီသူညံတဲ့ကလူရဲ့နားကိုအဓိကဘယ်လိုထိခိုက်စေတာလဲဆရာ
ကျွန်တော်အတန်တစ်ခုကကျွန်တော်ခေါင်းလောင်းလေးတစ်ချက်ထိုးလိုက်မယ်ဆိုတင်းဆိုတော့တုံခါတဲ့အတန်လိုင်းတွေကနားတွေကိုရောက်လာတဲ့ခါမှာအပြင်နားတွေကိုဝင်သွားတယ်တန်လိုင်းရလာပြီးတုံခါတဲ့အတွက်ကြောင့်အဲဒီမှာနားစီတာမန်ကြီးလည်းတုံလာတာပေါ့ဒါနားစီကဒီအပြင်နားကနေပြီးတော့အထဲကိုနောက်မှသူနဲ့ကတ်နေတဲ့အလယ်နားမှာအယိုးလူသူသေးလေးရှိတယ်အဲအယိုးလူသူသေးလေးကြီးကလည်းလိုက်ပြီးတော့တုံလာတယ်ဒရမ်တီးတယ်လို့ပေါ့လေအဲအလယ်နားကနေပြီးတော့အတွင်းနားကိုကူးတဲ့အခါကျတော့အဲ့မှာအာယုံကျိုးသေးသေးလေးကြီးရှိတယ်ဘယ်ကုနာအတန်လိုက်ဟာအာယုံကျိုးသေးသေးလေးကြီးရှိတဲ့အတွင်းအနားကိုရောက်သွားပြီဆိုရင်မျက်စိလိုင်းတွေပြောင်းသွားတော့မျက်စိလိုင်းကနေအုံနှောက်ကိုပို့လိုက်တာပေါ့အဲ့ဒီအတန်ကိုကျွန်တော်ဒက်စီဘယ်နဲ့တိုင်းတာပေါ့အတန်တို့ကျေဘောနော်အဲ့တော့အတန်ဆိုတော့စာကြည့်ကန်ထဲမှာကျွန်တော်ကအတန်လေးလေးစမ်းနေတူတူလေးပြောမယ်ဒီကမကြားတရားလေးပြောမယ်အဲ့လောက်အတန်ကဘေးကကြားရအောင်အာယုံဆက်ရတယ်အဲ့အတန်ဆိုကျွန်တော်က30 decibel လို့သတ်မှတ်ထားတာပေါ့နော်အဲ့တော့ကျွန်တော်အခုသူများကြားအောင်ပုံမှန်ပြောရဆိုလို့ရှိရင်ဒါ60 decibel ဖြစ်သွားပြီအဲ့ဒီအထိကိုအတန်လိုက်ရတော့ဒုက္ခမှာမပေးသေးဘူးပေါ့အဲ့ဒီနဲ့ပုံပြီးကျေတဲ့60 decibel ပေါ့ဗျာအဲ့ဒါမော်တော်ကားတွေလမ်းတွေခါတခါလဲအတန်မေးဆူညံနေပြီးဘီးဆက်မောင်းနေအခုဆိုရှင်ကျွန်တော်တို့အိမ်ဘေးမှာပြည်လက်မြေဖြုံးဆက်တွေကိုကိုးနေခါလဲမောင်းနေတယ်ဒီ60 decibel တုံ့ခံမှုရှိအတန်ကိုတနေ့ကို8နာရီတည်းပို့ပြီးမကြားခင်ဘူးလို့ကျွန်တော်ကသတ်မှတ်ထားတယ်အဲ့ဒီကပူကျဲပြီးတော့ကျွန်တော်115 decibel ပါတယ်လဲဆိုလော့စပီကာကြီးရဲ့အော်ဒါပေါ့ဗျာမတော်ကားဟိုနေကျဲကြီးကြီးမယ်ရေပေါ်ထိုးဆက်တွေအတန်းနောက်ကမတော်ကားအင်ဂျင်တွေကြာကြီးပေါင်းထားတယ်ပေါ့နော်အဲ့လိုဆူညံညံနေတာတဲ့ခုန115 decibel အထိရှိပါပြီအဲ့တော့သူတယောက်ရဲ့နားဟာအဲ့ဒီ115ရှိတဲ့ decibel ကိုတနည်းကို15မိနစ်ဆက်ပူကြီးမကြားသင့်ဘူးအဲ့ဒီအရင်မှာတုံခါမှု140ဖြစ်တဲ့ဂျက်လီနိုင်ပေါ့ဗျာ။နောက်ရန်နေပါလေပောက်ကွဲတဲ့ဟုံးတိုင်းပေါ့နော်ဘုံနေပောက်တဲ့ဖြစ်နေပြမှာတတ်ထနေပြစ်ကြတယ်။အဲ့လိုအတန်ဒီဆိုလို့ရှိရင်တော့တခဏတာကြားလိုက်တာနဲ့ပဲနားကိုကျွန်တော်အထိခိုက်နိုင်တယ်ပေါ့နော်။တန်လိုင်းကအာယုံကျော်လေးကြီးပျက်စီးတာ။အဲ့အာယုံကျော်လေးကြီးပျက်စီးပြီဆိုရင်ကျွန်တော်ကုသလို့မရတော့ဘူး။ဆရာသက်တန်နားလေးတဲ့ယောဂါပါနားထိုင်တာပြနိုင်
တယ်။ဟုတ်ကဲ့ဆရာ။လော့စပီကာရဲ့အတန်ချက်ဆက်တွေကအတန်တွေကပို့ပြီးတော့ဒီတတိထားဖို့လူလာလာပါဆရာနော်။သူက15မိနစ်လောက်ပဲ
။
ဖြစ်တာလေသူက
နဲ့ပြောရ60
တိနေ
များတဲ့ခါပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဆရာကြီးဒီဆူညံတန်မြင့်တာတွေပေါ့နော်ဒီ decibel မြင့်တာ60ချောတာတွေကိုကာကွယ်နိုင်ဖို့အတွက်ဆရာကြီးဘယ်လိုမျိုးလှုပ်ဆောင်တင်လဲဆရာ
ဖြစ်တာကနားကလေးတွေအကြောင်းပဲကျွန်တော်ပြောသွားတာတကယ်တမ်းကအဲ့ဒီနားလေးုံနေမကဘူးနားထဲမှာသစင်းတန်တွေလို့အများအားကြားပြီးတော့နားဥရလက္ခဏာတွေလည်းဖြစ်နိုင်တယ်ပတန်ကုသခက်တယ်နောက်ဆူညံတန်ကြောင့်လူတွေကစိတ်တူတယ်စိတ်တူလို့ပဲဟိုတလောကဟော်လန်နိုင်ငံသားဒီအလူမာဘူးရွနေရာတွေကိုပြက်တွေသွားဖြုတ်တာမျိုးတွေ့ရပြီပြီးတော့အဲ့ဆူညံတဲ့ညလူရကနာမငြိမ်ဘူးဖြစ်တယ်တဲ့နောက်ကနှလုံးခုန်ကြီးမြင့်လာတယ်နှလုံးခုန်မြင့်လာတဲ့အဲ့ကတွေးလို့ရောဟာတွေပိုရတယ်လေနောက်အဆိုင်ရဆစ်တွေပိုထွက်လာပြီးတဲ့တော့ကြောင့်အဆိုင်ရောဟာတွေလည်းရနိုင်တယ်လူငန်းခွေလှုပ်လှုပ်နေတဲ့လူတွေမှာအာယုံဆုတ်ဆိုင်ပိုရော့နေတာလားပေါ့အဲ့တော့က ကာကွယ်မယ်ဆိုလို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်အတန်ထုတ်လွှင့်တဲ့နေရာပေါ့နော်ဆိုတော့ loss speaker တက်တဲ့နေရာပေါ့နော်အဲ့ဒီနေရာကျနေတော့အတန်ကိုဆင်ကျင်ပြီးတက်စီပဲကိုရှော့ပြရမှာပေါ့နော်တောင်းတောင်းကြားတယ်ဒါမှမဟုတ်ကျွန်တော်ပြီမြို့ပါဟိုတော့က loss speaker တွေသုံးမဲ့စာဆောင်းပေါက်ပဲသုံးမှာဆိုခုနတက်စီပဲကိုရှော့ချတာတက်စီပဲခုန100ကျော်မဲ့စာ80 60လောက်မှာထိန်ပြီးတော့ကိုပတ်ဝန်းကျင်အနည်းဆုံး2လ3လောက်ကြားတယ်ဆိုအဆင်ပြေပြီးတော့တရားလုံးကိုမော်တော့ပေါ့နော်တော့အချိန်နည်းနည်းပေါ့ဒီနေ့ကို8နာရီလောက်ကြားမယ်စာဒီနေ့ကိုချင်းကိုရှော့ပလိုက်မယ်ညဘက်အချိန်တွေမှာကျွန်တော်မလုပ်တော့ဘူးအခုကျွန်တော်တို့စုငန်းတန်တွေကပြဿနာတွေဖြစ်လာပြီဆိုတော့ဒီစုငန်းတန်တွေရဲ့စီကံတွေထုတ်တာပေါ့နော်အခုရက်ွက်ကနေပဲဖြစ်ဖြစ်မြို့နေရနေဖြစ်ဖြစ်အစိုးရနေကြက်မှတ်လှုပ်ရတော့မယ်အချိန်တွေရောက်နေပါပြီ
ဟုတ်ကဲ့ဆရာနောက်ဒီအတန်လက်ခံတဲ့ဒီတူချင်းအပိုင်းရောဘာတွေလုပ်နိုင်မလဲဆရာ
နောက်ကျွန်တော်ပိတ်ဆို့ရတော့ပါလေအဲ့တော့တာမန်ဂုံးလေးပိတ်ဆို့ယုံနေလောက်ကတော့30 decibel လောက်ကိုပဲကာဝယ်နိုင်တယ်အဲ့တော့ခုနကလိုပေါ့60 90 125လောက် decibel ရှိတဲ့အတန်တွေကြတော့ကျွန်တော်ခုံးနဲ့မရတော့ဘူးအဲ့တော့ကျွန်တော် ear plug လို့ခေါ်တာပေါ့နော်အဲ့ဒါလေးကတခါတည်းနားထဲကိုကျွန်တော်ပစ္စည်းကိရိယာနဲ့ဆို့လိုက်တာဒါမှမဘာမှမကြတော့အဲ့ဒါနဲ့ကျွန်တော်ကာကွယ်လို့ရပါတယ်ဒါအစည်းကွက်တင်မှာလည်းကျွန်တော်ရောင်းနေပါတယ်နောက်တစ်ခုက ear mask လို့ခေါ်တာပေါ့နော်ဟုတ်ထုတ်လို့ပဲကျွန်တော်ဆောင်းပြီးတော့နော်အပေါ်ကနေခေါင်းကနေနားတစ်ခုလုံးကိုတစ်ခုနဲ့အုပ်ထားတာပေါ့နော်အဲဖြားတယ်နေမဝင်တော့ဘူ
းဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များဒီနားထိခိုက်လာပြီဆိုတော့ဆရာရယ်ဘလို့လက္ခဏာတွေနဲ့စပြီးတော့သိနိုင်မလဲ
တကယ်တမ်းကနားထဲမှာသူကကြိုက်တယ်နားကြိုက်တယ်နားပြူတယ်ဆိုလို့ရဆရာအောင်ဆီရောက်လာတယ်နားလေးရောက်တောင်းတောင်းရောက်ခဲတယ်အဲ့တော့နားလေးရဲ့လက္ခဏာဘလို့စလဲဆိုချက်ချင်းဖြစ်မှာမဟုတ်ဘူးခုနအစူညာတန်ကြီးကလည်းဒီနေ့ကြတော့ဒီနေ့ဖြစ်သွားတာမဟုတ်ဘူးခုက140 decibel ဆိုတော့ချက်ချင်းဖြစ်နေတာပေါ့လေဘလို့စသိမလဲဆိုရှင်ကို TV ကြည့်တဲ့အခါမှာအတန်ကိုကျေပြီးပါသူများတကာပုံမှန်လေးကြည့်ကိုကတော့မအတန်ကျေကျေပြီးရတယ်သူများတဲ့စကားပြောရှင်ပြန်ပြန်မီးနေရတယ်နောက်တစ်ခုကကလေးကိုယ်ကမကြားတော့ဘူးနောက်ကတယ်လီဖုန်းမီးတာကစမကြားတော့ဘူးအဲ့လိုဖြစ်လာပြီးတော့နောက်အထူးကိုဆောင်သွားပြီးတော့စမ်းသပ်ဖို့လိုပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ